မြမတက်မတော်နဲ့ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတို့ကြားဒီကနေ့တနင်္လာနေ့မှာတော့ကြောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဘူးသီးတောင်နဲ့ပုံနှကျွန်းမြို့နယ်တွေမှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တဲ့နာကြီးရွာကအုတ်ချုပ်ရဲမှုတူဦးကိုလည်းဘယ်သူဘယ်ဝါမှန်းမသိတဲ့လက်နက်ကိုင်အဖွဲ့တခုကဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA Time ခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။တနင်္လာနေ့ကကြောက်တော်မြို့နယ်တောင်မင်္ဂလာကြီးရွာအုပ်စုဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတယ်လို့တောင်မင်္ဂလာစစ်ဆောင်စခန်းတာဝန်ရှိသူဦးအောင်ကျော်မင်းကခုလူပြောပါတယ်
။အဲ့ဒီပန်ချောင်းမကျချောင်းဆိုတဲ့ရွာဒိနေပါပဲဟိုပါခုတက်တွေ့ဖြစ်တာလေ။တနင်္လာနေ့ဖြစ်တယ်။ဒီနေ့ဖြစ်တဲ့ကြီးရွာလက်နေကြီးရွာလက်နေသေးရွာတော်တော်ကိုပြင်းထန်တာ။ခုဖြစ်နေတာကဒီမြမအဆက်ဘုံနဲ့ဒီအေအေနဲ့လို့ပြောကြတာပါပဲ။ကြီးရွာကဗျာတိုက်ပွဲဖြစ်တဲ့အချိန်တော့ခုရွာမှာပဲနေကြတာပေါ့။အော်အပြင်မထည့်ဘူးလေအောင်းမင်းကဟိုအနည်းနည်းလေးပဲလေ
မနေ့ကဒီဇင်ဘာလကုန်ပိုင်းမှာတမတော်နဲ့အေးအေးတိုက်ပွဲကြောင့်ကြောက်တော်မြို့နယ်လမှုကိုင်းငဆွေပါချီနဲ့ပညာဝကြီးရွာသားတွေနေရက်ကနေတိမ်းချောင်လာကြပြီးတောင်မင်္ဂလာကြီးရွာမှာစစ်ဘေးတိမ်းချောင်နေကြတာပါစစ်ရှံဦးကြီး900ကျော်ရှိတဲ့တောင်မင်္ဂလာကြီးရွာစစ်ရှောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲချင်းတွေကိုတော့စခန်းနေသူတူကအခုလိုပြောပါတယ်
ဒီလိုဆိုတော့စာဝန်နေရပါပဲဒါအဓိကနေရပေါ့နော်ချက်ပါလေအဓိကလေအပ်ပါပဲနော်ဆိုတော့နောက်ကျမ်းမာရေးတိုင်းဆိုင်ရာတွေကရင်းချဝင်းပြတွေနည်းနည်းဖြစ်လာတာရှိတယ်အဲ့ဒါတွေကခင်းဒီမှာပဲဖြစ်တာ
တိုက်ပွဲမဖြစ်ခင်တောက်ကြနေကတောင်မင်္ဂလာကျေးရွာအုပ်စုအုပ်ချုပ်ရေးမှူးကိုအမည်မသိလက်နက်ကင်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတာဒီကနေ့အထိတရေမကြရသေးဘူးလို့ဦးအောင်ကျော်မင်းကခုလိုဆက်ပြောပါတယ
်အေးအထင်ရမယ်မသိဘူးကသူဆက်ရှင်နေညနေရှင်းနေတော့ပါပဲလူမယောက်ကခေါ်တော့တယ်လို့ပြောတယ်ဟုတ်ကဲ့ဒီတောင်မေးမှာဒေါက်တာစခန်းကနေဒီကညနေမှပြန်သွားတယ်ပြန်သွားပြီးမှပဲကလေးတွေအတွက်ဆိုင်မှာသွားပြီးမှမုံသွားဝေတဲ့ဝေတာပေါ့ပြန်လာတဲ့ခါကျတော့လူမယောက်ကအားလေးလိုက်ကြည့်တော့ဟိုဘင်းကြီးကရှိပါတယ်ဆိုပြီးမှပဲသူ့ကိုခေါ်သွားတာအခုအချိန်ကြီးကတော့ပြည်မရသေးဘူးကျွန်တော်တို့ဒီမြို့နေအုပ်ချုပ်ရေးမှုကိုဖုံးဆဲအကြောင်းကြားပြီးမှပြောတဲ့ခါကျတော့အေးရလူကကျွန်တော်တို့စုံစမ်းကြည့်ပါတယ်ဒါပေမဲ့ဒီတဲကလူတွေကတော့လုံးဝမခေါ်သွားပါဘူးဆိုပြီးမှပဲသူတို့ကပြန်ဖြေတယ်
စီရေပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဒေသတွေမှာအေအေနဲ့ဆက်သွယ်လို့ဆိုပြီးစစ်စေးမေးမြန်းခံရတာတွေဖမ်းဆီးတရားစွဲဆိုခံရတာတွေလည်းရှိထားပါတယ်တနင်္ဂနွေနေ့ကလည်းဘူတီတောင်နဲ့ပုံလုံးကျိုးမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တိုင်းဒေသမျိုးနယ်များအစည်းအရုံးသွင်းမှုကိုစောစောထုံးကပြောပါတယ
်မနေ့ကတော့ဒီဘူတီတောင်မျိုးနယ်ဒီဥယင်သာနာမှာဖြစ်တယ်ဖြစ်တယ်ပုံလုံးကျိုးမျိုးနယ်အော်ရမတောင်လို့ခေါ်တာပေါ့နော်အဲ့ဒီတောင်မှာရှိတဲ့ကျောက်တော်နဲ့ပုံလုံးချင်းကိုတော်တဲ့တောင်ပေါ်လေးပေါ်တော့အဲ့ဒီနဲ့မှာတက်တယ်ဖြစ်တယ
်ဒီလိုတိုက်ပွဲဖြစ်နေတဲ့ဖြစ်စဉ်ပေါ်မှာအချင်းနေအသေးစိတ်မသိရှိရသေးဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်အဲ့ဒီမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းတော့ရှိကြပါဒါမှမဟုတ်ဟိုအသေးစိတ်ချက်လက်တွေတော့ခုတိဟောပို့မလာသေးဘူးကျွန်တော်စီလေးရုံးချက်ကောင်းရုံးချက်ကောင်းနေကျွန်တော်စီပို့မလာသေးဘူး
ပြည်ကြက်စနေနေ့တုန်းကချင်းမြင့်နယ်ပလက်ဝမြို့နယ်ခမောင်းဝရွာဘက်မှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်တွင်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နယ်ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်သွင်းမှုကို VOE ကအချိန်ချင်းဖုံးနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အေးအေးဟာအကြံဖက်တောင်းကျမ်းသူအဖွဲ့တာဖြစ်လို့ပြပြတသားချီမုံမှုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေမှာကြခဲ့ကြောင်းဇန်နဝါရီလ16ရက်နေ့ကနေပြီးတော့မှအကျင့်မပြုလုပ်ခဲ့တဲ့တပ်မတော်သတင်းဆိုင်ရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကနေပြောကြားခဲ့ပြီးနောက်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေတာပါ။ရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်မောင်တော်ကြောက်တော်နဲ့ဘုံကျုံမြို့နယ်တွေဘက်မှာတမရော်နဲ့အေအေတို့တိုက်ပွဲဖြစ်ပွားနေခဲ့ပြီးနောက်ပိုင်းဒေသခံရွာသား6000နီးပါးဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။